မေရိကန်နိုင်ငံရဲ့ဝန်ကြီး Hillary Clinton နေပြည်တော်ကိုလာရောက်စဉ်ကတိုင်းပြည်ရဲ့အမည်ကိုမသုံးဘဲဒီနိုင်ငံလိုသာရည်ညွှန်းပြောဆိုသွားပါတယ်။အင်္ဂလိပ်လိုဘာမာလိုခေါ်တာကို1989မှာစစ်အစိုးရကမြန်မာလိုပြောင်းလဲလိုက်တာကိုကုလသမဂ္ဂကလက်ခံပြီးမယ်။အမေရိကန်နဲ့အင်္ဂလိပ်အစိုးရကလက်မခံမဲဘာမာလိုပဲဆက်ခေါ်ပါတယ်။ဒါကြောင့်ရေပုံညသဘောအဖြစ်ဘာမာလိုသုံးတာဟာဗမာအစိုးရကိုဆန့်ကျင်ရာရောက်ပြီးမြန်မာလိုသုံးတာဟာထောက်ခံရရောက်ပါတယ်။မဆန့်ကျင်ပေမဲ့မထောက်ခံသူကတော့ဘာမာမြန်မာလိုသုံးပါလေ။ဘာမာလိုသုံးသူဟာဗမာအစိုးရကိုထောက်ခံရမရောက်ပေမြန်မာလိုသုံးမှလာထောက်ခံရရောက်တာမို့ဆန့်ကျင်ရလည်းမရောက်ထောက်ခံရလည်းမရောက်အောင်ဟီလာရီကလင်တန်ကဒီနိုင်ငံဒီတိုင်းပြည်လို့သုံးနှုံသွားပါတယ်။ဒါကြောင့်အမေရိကန်အစိုးရကမြန်မာလိုသုံးနှုံတဲ့အချိန်ဟာဗမာအစိုးရကိုအပြည့်အဝလက်ခံချိန်ဖြစ်တယ်လို့ပြောနိုင်ပါတယ်။မြန်မာပြည်မှာစစ်အစိုးရအုပ်ချုပ်တာအနည်း90နီးပါးရှိပြီဖြစ်ပေမဲ့မဆလာစစ်အစိုးရခေတ်မှာတန်ခတ်အရေးယူခံရတာမျိုးမရှိဘဲ1988ဒီမိုကရေစီရေတော်ပုံကိုခြေပုံးတဲ့စစ်အစိုးရကတန်ခတ်အရေးယူတာဖြစ်ပါတယ်။ဒါပေမဲ့1989တရားနာမင်းအရေးတော်ပုံကိုခြေပုံးတဲ့တရုတ်ကတော့အရေးမယူပါဘူး။
အမေရိကန်နိုင်ငံသားရေးဝါဒမှာမကြာခဏပဋိပက္ခဖြစ်တတ်တဲ့လမ်းစဉ်နှမျိုးရှိတယ်လို့ပြောနိုင်ပါတယ်။ပထမလမ်းစဉ်ကလူအခွင့်အရေးဒီမိုကရေစီအရေးစတဲ့သဘောတရားရေးရာပိုင်းကိုဦးစားပေးပြီးဒုတိယလမ်းစဉ်ကတော့အမေရိကန်ရဲ့လက်တွေ့အကျိုးစီးပွားကိုသာဦးစားပေးပါတယ်။တရုတ်နဲ့ဆက်ဆံရမှာလက်တွေ့အကျိုးစီးပွားကိုဦးစားပေးပြီးပူးပေါင်းဆောင်ရွက်ပေးမယ်။ဗမာနဲ့ဆက်ဆံရမှာတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုဦးစားပေးပြီးတန်းခတ်အရေးယူထားတာဖြစ်ပါတယ်။မဆလာစစ်အစိုးရခေတ်ဟာအမေရိကန်နဲ့ဆိုဗီယက်အုပ်စုအကြားဆက်ဆံရေးတင်းမာတဲ့စစ်အေးခေတ်ဖြစ်လို့မိမိအတွက်အသုံးမဝင်တဲ့ဗမာအစိုးရကိုအမေရိကန်ကလက်လျူရှုခဲ့ပါတယ်
။ဒါပေမဲ့1988ပြည်သူ့အရေးတော်ပုံကိုခြေမုံးပြီး1990ရွေးကောက်ပွဲရက်လက်ကိုဂရုမစိုက်တဲ့ဗမာစစ်အစိုးရကတန်ခတ်အရေးယူပြီးစီးပွားရေးပိတ်ဆို့ဖို့အမေရိကန်အစိုးရကဆုံးဖြတ်လိုက်ပါတယ်။ဗမာအစိုးရကတန်ခတ်အရေးယူတဲ့အတွက်အမေရိကန်အကျိုးစီးပွားကိုမထိခိုက်တာဟာလေမူဝါဒရေးရာကိုဦးစားပေးနိုင်တဲ့အချက်ဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားပြုပါတီအဖြစ်အသိအမှတ်ပြုပြီးထောက်ခံအားပေးမှုအတွက်မြန်မာဒီမိုကရေစီအဲ့ဥပဒေကို2003ခုနှစ်ဇူလိုင်လ28ရက်နေ့မှာအမေရိကန်ကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းကြောင်းဥပဒေညှိနှိုင်းမှရေးထားပါတယ်။ဒီဥပဒေကိုပြဋ္ဌာန်းရတဲ့အကြောင်းရင်းတွေထဲမှာဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဒီပဲရင်မှတိုက်ခိုက်ခံရတဲ့ဖြစ်ရလဲပါဝင်ပါတယ်။1990ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD အဖွဲ့ချုပ်ကပြည်သူ့ကိုယ်စားပြုပါတီအဖြစ်တရားဝင်အစည်းအမှတ်ပြုတယ်လို့ဖော်ပြပါတယ်။
လူ့အခွင့်အရေးချိုးဖျက်တာတွေတိတိတသားညှော့နှဲမှုနိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးမှုလွတ်လပ်စွာပြောဆိုရေးသားခွင့်စုဝေးခွင့်နဲ့ကိုယ်ခွယ်ခွင့်ရှိမှုအယက်သားအစိုးရဖွဲ့စည်းမှုစတာတွေကိုတွေ့မြင်မှသာတန်းခတ်အရေးယူတဲ့ဥပဒေကိုရုပ်သိမ်းနိုင်မယ်လို့ဆိုပါတယ်ဒီအခြေအနေကိုရောက်မလာပဲတန်းခတ်အရေးယူမှုရုပ်သိမ်းမှုဆိုတာအလွန်ခက်ခဲတဲ့ကိစ္စဖြစ်ပါတယ်။ NLD အဖွဲ့ချုပ်ကိုပြည်သူ့ကိုယ်စားပြုပါတီအဖြစ်တရားဝင်သတ်မှတ်ကြောင်း2003အမေရိကန်ဥပဒေမှာဖော်ပြထားတာကြောင့်တန်းခတ်မှုဥပဒေရုပ်သိမ်းမှုကိစ္စဟာ NLD အဖွဲ့ချုပ်ရဲ့ယက်တီမှုနဲ့ဆက်ဆံနေပါတယ်။အမေရိကန်ဥပဒေရဲ့ရည်မှန်းချက်ကိုရနိုင်မှုခက်တယ်လို့သုံးသပ်ခဲ့ကြပေမဲ့ပြောင်းလဲလာတဲ့လက်ရှိအခြေအနေမှာအကောင့်ထည့်ဖို့ဖို့အလားအလာရှိနေပုံရပါတယ်။
တန်ခတ်အရေးယူတဲ့သမရအမိတ်နဲ့ Federal ဥပဒေတွေမှာပါဝင်တဲ့အကြောင်းအရာတွေထပ်နေတာကတကြောင်မူရစီဘာသာရေးလွတ်လပ်မှုလူကုန်ကူးမှုစတဲ့လူအခွင့်အရေးချိုးဖျက်မှုတွေနဲ့ဆက်ဆံနေတာကတကြောင်ဖို့ကိစ္စတစ်ခုကိုရုပ်သိမ်းလိုက်ရင်အခြားကိစ္စတွေမှာကင်းရှင်းသွားမယ်လို့မပြောနိုင်ပါဘူး။ဒါကြောင့်မို့လို့မြန်မာပြည်မှာလူအခွင့်အရေးအခြေအနေကောင်းမွန်လာမှလာတန်ခတ်အရေးယူမှုညှိနှိုင်းရှုပ်ဖို့အလားအလာရှိပါတယ်။ဗမာအစိုးရကိုအကူအညီပေးုံနဲ့ကောင်းမွန်တဲ့အစိုးရဖြစ်မလာနိုင်တာကိုသမိုင်းကသက်စီပြနေပါတယ်။သမ္မတအိုဘားမားလက်ထက်မှာအမေရိကန်မြန်မာဆက်ဆံရေးကောင်းမွန်မှုအလားအလာရှိလာပါတယ်။ဒီမိုကရေစီမကျင့်သုံးတဲ့နိုင်ငံနဲ့လည်းဆက်ဆံရေးကောင်းမွန်နိုင်တယ်လို့အိုဘားမားကဆိုပါတယ်။ဒီမူဝါဒကိုနှစ်နှစ်ကျော်ကျင့်သုံးပြီးအစိမ့်မြင့်ကိုယ်စားလှယ်တွေအချိန်20လောက်နေပြည်တော်ကိုသွားလိုက်တဲ့အခါမှာဟီလာရီကလင်တန်သွားနိုင်မယ့်အခြေအနေကိုရောက်သွားတယ်လို့ဆိုပါတယ်။ဗမာအစိုးရအနေနဲ့2014မှာအာဆီယံဥက္ကဋ္ဌမဖြစ်ခင်ကတည်းကတန်ခတ်မှုကင်းရှင်းမှုလိုပါတယ်။ဒါကြောင့်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းသွားတဲ့အထိပြည်တွင်းမှာပြုပြင်ပြောင်းလဲရေးလုပ်ဖို့လိုအပ်နေပါတယ်ခင်ဗျာ။